အကျန်းဖက်ပရိပက္ခတွေဖြစ်ခဲ့တဲ့မန္တလေးတိုင်းမိထီလာမြို့နယ်ပဲခူးတိုင်းနောက်ချမ်းကမြို့နယ်တွေမှာအခြေအနေတွေဟာနည်းနည်းငြိမ်သက်သွားပြီလို့ဆိုနိုင်ပေမဲ့လုံခြုံရေးအခြေအနေကတော့ဆိုရင်ရတော့အနေအထားမှာရှိနေတယ်လို့ဒေသခံတွေကပြောပါတယ်ထွက်ပြေးခိုးလုံနေရတဲ့ဒုက္ခသည်တွေအတွက်အရေးတကြီးလိုအပ်တဲ့အကူအညီတွေပေးနိုင်အောင်အတွက်လည်းလူမှုရေးအသင်းအဖွဲ့တွေနဲ့နိုင်ငံရေးအင်အားစုတွေကကူညီပြီးဆောင်ရွက်ပေးနေကြပါတယ်အပြည့်အစုံကိုတော့မဆုမွန်ကတင်ပြပေးမှာပါရှင်
အရေးပေါ်အခြေအနေပုံမှန်144ထုတ်ပြန်ထားရဆဲဖြစ်တဲ့မိထီလာမြို့မှာတော့စစ်တပ်နဲ့ရဲလုံခြုံရေးအဖွဲ့တွေကလုံခြုံရေးယူထားပြီးအခြေအနေဟာတည်ငြိမ်သွားတယ်လို့ဆိုပေမဲ့ရက်မီရက်ဖတွေနဲ့မြို့ခံတွေကကိုယ့်ရဲ့အိုးအိမ်လုံခြုံရေးအခြေအနေကိုကိုယ်တိုင်ကာကွယ်စောင့်ရှောက်နေရဆဲပဲဖြစ်တယ်လို့မိထီလာမြို့ခံတွေကပြောပါတယ်ရက်ွက်မြို့ရွာတွေထဲမှာလဲကောလာဟာလာသတင်းတွေထွက်ပေါ်နေပြီးတော့လုံခြုံရေးအခြေအနေဟာပုံမှန်အနေအထားတိုင်းမဖြစ်ဘဲစိုးရိမ်နေရဆဲပဲလို့မိထီလာမြို့ခံဒေါ်မြင့်မြင့်အေးကပြောပါတယ
်လုံခြုံရေးကတော့ညပိုင်းကိုဟောပေါ့နော်ရက်ွက်တွေထဲမှာကျမတို့လမ်းနေပါရင်မှာတော့ကိုယ့်ဘာသာကိုစောင့်နေရတယ်အခုရွာလာတဲ့လူတွေကလည်းကိုယ့်ရွာကိုတော့စောင့်နေရတယ်ပြီးခဲ့တဲ့ရက်ကလည်းပဲဟိုလက်ပံကောတို့ခေါက်တာမို့တာမသိဘူးကလုံကုန်းတို့ကကောတို့ဘက်မှာဘေးနာကဟိုတဲလေးတွေမရှုတ်ခါရတို့ဘာလို့ပေါ့နော်ဟိုရှိတယ်အဲ့တော့လုံလုံရရောပြည်သူလူထုကကောက်ကိုဟိုပေါ့နော်စေးလေးနဲ့ဟိုနေရတာမျိုးတော့မရှိသေးဘူးအဲ့ဒါအမှန်ပဲစိတ်တော့ပူးနေရတာပေါ့လေ
မိထီလာမျိုးကဖြစ်ခဲ့တဲ့အကျန်းဖတ်မှုတွေဟာပဲခူးတိုင်းနောက်ဖက်ချမ်းဘက်ကိုဆက်သွားပြီးတော့ပဲခူးတိုင်းတွင်းကတချို့မြို့နယ်တွေမှာလည်းအရေးပေါ်အခြေအနေပုံမှန်144ထုတ်ပြန်ခဲ့ရပါတယ်ဒီပဲခူးတိုင်းထဲကလုံခြုံရေးအခြေအနေတွေဟာစိုးရိမ်စရာကောင်းတဲ့အနေအထားမှာဖြစ်နေပြီးတော့အာဏာပိုင်တွေဘက်ကထိရောက်အောင်ကင်တွယ်ဖြေရှင်းမှုမရှိဘူးလို့စာပေဟောပြောပွဲအတွက်သွားရောက်ရင်းနဲ့ကိုယ်တိုင်ကြုံလိုက်ရတဲ့နိုင်ရေးကူညီမှုအသေးရန်ကုန်ကဦးကျော်သူကပြောပါတယ
်လုံခြုံတော့ဒီဈေးကုန်းငယ်ပေါ့လေအဲ့ဒီတစ်မျိုးကျွန်တော်တို့ကြုံခဲ့တယ်မျိုးကမဟုတ်ပါဘူးအပြည့်စစ်ရင်းရလာပြီးတော့ဒီတို့ပြီးတော့အမှုလုတ်ပါလာနေရတယ်။ကျွန်တော်မျိုးရေးအပိုင်းကဘာမှပြေးလာမရှိဘူး။ကျွန်တော်ကဆိုရင်အိမ်ငါးရင်ဖြတ်တယ်ဖြတ်တဲ့ဟာလည်းအကုန်လုံးကလက်ပိုက်ကြည့်နေရတယ်။ဗလီဖြတ်တော့လည်းလက်ပိုက်ကြည့်နေကြတယ်။လုံတုံရေးကဟိုဘယ်လိုပါမလဲဒီကြောက်နေတာအားပို့လို့မရဘူး။ပုံကြုံကြုံရေးပဲကိုလောက်တော့မှာပဲ။အဲ့တော့ဒီလုံတုံရေးအားနေတဲ့အတွက်ကလုံတုံရေးကိုတော့လည်းအဆက်ကမနေရဘူး။ဒါဘာမှလုတ်ပိုင်ခွင့်မရှိဘူး။ဒီတိုင်းနဲ့ထောက်ကြည့်နေတယ်။ကြည့်ရုံနဲ့ကြည့်နေတယ်။အဲ့တော့
အခုလိုမျိုးဘာသာရေးအသွင်ဆောင်တဲ့အကျန်းဖတ်မှုတွေဖြစ်ပွားလာနေတဲ့အတွက်အပြစ်မဲ့ပြည်သူတွေတေကျေပျက်စီးရပြီးတော့အခြေခံလူဒန်းစားတွေဘဝပြတ်ရတာမို့မီးရှို့အကျန်းဖတ်လုပ်ရက်တွေကိုရက်တန်းကရက်ပေးကြပါလို့မေတ္တာရက်ခံခြင်းပါတယ်လို့ဥကျော်သူကဆက်ပြောပါတယ
်ပြည်သူလူထုတွေအဲကိုအိုးကိုအိမ်ကိုပဲအဓိကဆောင်ရှောက်မယ်ကိုရက်ကကိုမျိုးနယ်ကိုဆောင်ရှောက်မယ်အချင်းချင်းဒီကိန်းလေးလုံချဖို့ဒါပဲကျွန်တော်တိုက်တွန်းလို့ရတယ
်။မိထီလာမြို့မှာဖြစ်ပွားခဲ့တဲ့လူသက်မီးရှို့အကျန်းဖတ်မှုတွေကြောင့်အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့ရတဲ့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေပြီးတောက်သုံးရည်ဟာလည်းအရေးတကြီးလိုအပ်နေပါတယ်လို့မိထီလာမြို့ကဒေါ်မြင့်မြင့်အေးကပြောပါရတယ်
။ဟုတ်ကဲ့ဟိုဗမာအရင်နေနေကတော့ဆိုတော့မကြီးကုန်းအောင်ဖုံးကျောင်းမှာဗမာလူမျိုး190ကျော်ရှိတယ်။တမောင်းကုန်းဖုံးကျောင်းမှာဗမာလူမျိုးဟို900ကျော်ရှိတယ်နော်စီတုံးစင်ဖုံးကြမှာဥတ္တရဇေယုံမှာလူ200လောက်ရှိတယ်အပမာရင်ပလဲလန်းဆုံမှာလည်းကေဇိဌာနမှာဗမာလူမျိုးတွေ200လောက်ရှိတယ်နောက်တော့ကိုထွင်းကျောင်းမှာလည်းရှိတယ်ပေါ့ဒါတွေဗမာကျောင်းတွေမှာတော့တက်ရိုက်ဖုံးကျောင်းတွေရဲ့ဖုံးကြီးဆရာတော်ရဲ့အုပ်ချုပ်မှုလဲအောင်မှာဆိုတက်ရိုက်တက်လှူလို့ရတယ်မွတ်စလင်ဘာသာဝင်တွေကတော့အမှတ်1ကျောင်းတော့အမှတ်3ကျောင်းမှန်ငါအထာကအဲနဗခင်အားကစားပွင့်ပေါ့စသည်အားဖြင့်သူတို့ကဲ့မီ600လောက်ထားတဲ့နေရာမှာဆက်သွယ်ရေးညာတစ်ဆင့်မဲလှူလို့ရတယ်သူတို့တက်ရိုက်လှူလို့မရဘူးအဲ့ဒီခါလေးတွေရှိတယ်ကျွန်တော်မှတုံးကြောင်းရရေးခက်ခဲရှိတဲ့အခါမှာကျမတို့နှမ်းပြီးအကူအညီကြောင်းတော့ကျမတို့ကလည်းဆက်သွယ်ပြီးတော့ပေါ့နော်မိသက်ဌာနကိုရေးပို့ပြီးပြောရတာရှိတယ်
။မိထီလာမျိုးကဒုက္ခသည်တွေအတွက်တော့မန္တလေးတိုင်းကလူမှုအဖွဲ့အစည်းတွေအပါအဝင်ရန်ကုန်နိုင်ရေးကူညီမှုအသင်းရန်ကုန်ကပါဝင်ရောက်ကူညီဆောင်ရွက်ပေးနေပြီးတော့ဒုက္ခသည်တွေအတွက်အရေးအကြီးဆုံးလိုအပ်ချက်ကနေရာအခက်ခဲဖြစ်ပြီးလုံခြုံရေးကလည်းအထူးလိုအပ်နေပါတယ်လို့ဥကျော်သူကပြောပါတယ်။အကျန်းဖတ်မှုတွေကြောင့်ဒုက္ခရောက်ရသူတွေကိုအရေးပေါ်အကူအညီတွေပေးဖို့ဝိုင်းဝန်းပြီးဆောင်ရွက်နေချိန်မှာပဲအခုလက်ရှိလုံခြုံရေးအနေအထားကတော့အကျန်းဖတ်မှုတွေစပြီးတော့ဖြစ်ပွားခဲ့တဲ့မိထီလာခရိုင်နဲ့ပဲခူးတိုင်းအနောက်ချမ်းတွေမှာအရေးပေါ်အခြေအနေထုတ်ပြန်ထားရဆဲဖြစ်ပြီးတော့စူပူအကျန်းဖတ်မီးရှို့သူလို့တန်တရားရှိသူတော်တော်များများကိုလည်းဖမ်းဆီးထိန်းသိမ်းမှုတွေပြုလုပ်နေပါတယ်စစ်တပ်နဲ့ရဲလုံခြုံရေးအင်အားတွေတိုးချဲ့ပြီးတော့ချထားပေမဲ့ဒေသခံတွေအနေနဲ့ကတော့လုံခြုံရေးကိုအထူးစိုးရိမ်နေကြရတယ်လို့သိရပါတယ်ရှင်